စီတောင်ကျေးရွာဟာခမ်းမန်းအင်ချီ300ကျော်လောက်ရှိပြီးဘူဒီရောင်မြို့နယ်ထဲမှာအကြီးဆုံးကျေးရွာလို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်။အဲ့ဒီကျေးရွာမှာမက်ရှလာ22ရက်ကတက်မရော်နဲ့အေအေရခိုင်တက်မရော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်စီတောင်ကရွာလုံးကျွန်းနီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။
ကျွန်တော်တို့အေအေစီတောင်ရွာမှာဖြစ်နေတဲ့ကိစ္စတွေကြောင့်ပန်းဝန်းကျင်မှာရှိနေတဲ့ကြီးတော်တွေကအကုန်လုံးအေအေကထွက်ပြေးကြတယ်။အပူတီတော့ကိုလုံကိုချင်းလာပါတယ်ခင်ဗျာ။ဘုံတော်ကြီးကျောင်းတွေမှာပဲကျွန်တော်တို့အစီအစဉ်ချပြေးထားတဲ့ဒေယာရာမကျောင်းမှာရှိနေတဲ့ထွေဥစည်းရရစီနေရ၅စီတို့ရှိတယ်။ထွေကျင်းကျောင်းဝင်တဲ့အခုရောက်နေတယ်လို့ကျွန်တော်ကြားရတယ်ခင်ဗျာ။ဒါမလုံလောက်ဘူးခ
ကစီတောင်ကွန်းတောင်စပယ်ထားခံပြင်းတန်ကိုးတောင်စတဲ့ကျေးရွာတွေနဲ့ရတိအောင်မြို့နယ်ကရေကောင်းချောင်းနဲ့ခရူချောင်းစတဲ့ကျေးရွာ9ရွာလောက်ကဒေသခံတွေထွက်ပြေးတိမ်းရှောင်လာကြတာလို့လည်းဦးထွန်းအောင်သိန်းကပြောပါတယ်။ဘူတိအောင်မြို့နယ်ကရေပက်လယ်ဝိုင်းနေတဲ့ဇေရီတောင်ကျေးရွာကိုလည်းထွက်ပြေးခိုလုံလာသူ1000ကျော်ရှိတယ်လို့သိရပါတယ်။ကျေးရွာတည်ရှိပုံအနေထားအရလုံခြုံမယ်ထင်လို့ခိုလုံလာကြတာလို့ယူဆကြောင်းဇေရီတောင်ဒေသခံတွေကပြောပါတယ်။ဇေရီတောင်ကျေးရွာဟာလူဦးရေ2000ကျော်ရှိတာကြောင့်လာရောက်ခိုလုံကြတဲ့ဦးရေဟာရွာလူဦးရေရဲ့တဝက်လောက်ဖြစ်နေတာပါ။ဇေရီတောင်အထက်ကကျောင်းမှာပဲနေရာချထားပေးပြီးရုတ်တရက်ပြေးလာကြလို့အဝေးစားအခက်ခဲဖြစ်နေတယ်လို့ဇေရီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရတယ်
။ရွာခလိုက်တော်ကပြေးလာကြတဲ့စိတ်ကြီးဆောင်တွေကအခုစဉ်တစ်ဆက်တစ်ဆက်များလာပြီးတော့လူဦးရေက1000နီးပါးဖြစ်နေပါပြီ။ပြေးရအစီအစဉ်နဲ့ဒီလိုကိုစောရဲစောရဲနေတဲ့အချိန်ကျော်ကျွန်တော်တို့အထက်ကဇေရီတောင်မှာပဲကျွန်တော်တို့ကနေရာလိုက်အဆောင်ပြေးရတယ်။စောရဲစောရဲကိုလည်းရွာကအကူအညီပြီးတော့နင်းလေပိုင်းမှာအလူရှင်တွေကရောက်လာကြပါတယ်။လက်ကျွန်တော်တို့ကျောင်းလမ်းကြီးကိုဆွေးပြေးလာရသလိုသူတို့ကအဝတ်စားတွေမပါလာဘူးကြ။ဒါအခက်အခဲဖြစ်နေတယ်
ဒါပြင်ရသေးတော်မျိုးနယ်ကစင်ခုံးတိုင်ကျေးရွာမှာလူဦးရေ1200ကျော်လာရောက်ခိုလုံနေကြပြီးမူလာနန်းလုံကျောင်းနဲ့ရွာတွေကအိမ်တချို့မှာနေရာချထားပေးရတယ်လို့သိရပါဗျ။အဲ့ဒီကျေးရွာမှာအိမ်ကြီး90ကျော်နဲ့လူဦးရေ400ကျော်သာရှိပြီးလာရောက်ခိုလုံကြတဲ့သူတွေကကျေးရွာလူဦးရေရဲ့30%နီးပါးလောက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါဗျ။ရောက်လာသူတွေများပြီးတော့ရေအရင်းမြစ်ကရွာနဲ့ဝေးတာကြောင့်ပေါင့်ရီနဲ့သုံးရီအခက်အခဲရှိတယ်လို့စင်ခုံးတိုင်ကျေးရွာဒေသခံတယောက်ကပြောပါဗျ။
အဲ့တော့ဘူးလို့ပြောတယ်ဘူးညောင်းကတော့150မှာတော့တောင်ကျုံနဲ့တော့နေရာမဆန့်ဖြစ်နေတယ်။ဒီတောင်တော်ကအခုလက်ရှိမှာဆိုရင်1022ယောက်ရှိတယ်။ကျန်တဲ့ရွာတွေကတော့ရွာထဲမှာပဲနေဖြစ်တယ်။ရေအဆက်ဆက်ကြီးတယ်။သုံးအဆက်ဆက်တောက်ရည်နဲ့အဆက်ဆက်ဒါပြူတော်ဒီမှာဟာရေကစမ်းဝေးရတယ်၊လေးဖာလုံးလောက်ဝေးတယ်။ဟော15မိနစ်ဒီမိနစ်20ကျော်လောက်ဒါလည်းလောက်တကြမယ်။
အလားတူရသေးတောင်ကပြင်းသောကုန်တန်းကြီးရွာကိုထပ်ပြေးလာသူတွေဟာမီးဆက်ရတိအိမ်တွေမှာလက်တလောနေထိုင်နေကြရတယ်လို့စီတောင်ကြီးရွာကနေထပ်ပြေးလာတဲ့ဒေသခံတယောက်ကပြောပါတယ
်။မနေ့ကထွက်ပြေးကြတာသူတို့ကရောထစ်ကိုဝောင်ကြည့်ကြတယ်။လဲနောက်ကြီးလဲနောက်ငင်နာပြလို့ကျွန်တော်ထွက်ပြေးကြတယ်။တော်မှာကတော့ဘာမှတရားမရှိတော့ဘူးအကုန်လုံးပြင်းနေ
။အဲအခုတော့ကျွန်တော်တို့နေတာကတော့မီးဆက်ရဆင်မျိုးတွေအိမ်မလို့ရွာကလူတွေကတော့ဟိုအိမ်မ10ရောက်ဟိုအိမ်မ9ရောက်ဟိုအိမ်မ20လို့တွေးနေတာပေါ့။
မိမာရောက်ကြပေါင်းလိုက်ရင်တော့တရာလောက်တော့ရှိမင်းတယ်
။ပြီးခဲ့တဲ့ဇန်နဝါရီလကနေစပြီးညဦးနဲ့ဘူတိအောင်မျိုးနဲ့အပါအဝင်နေရာအတော်များများမှာတက်မရော်နဲ့ရခိုင်တက်မရော်အီအီတို့တိုက်ပွဲတွေဖြစ်ပွားလာတာကြောင့်ဒေသခံတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုတွေရှိသလိုနေအိမ်အဆောက်အဦအများပြားလည်းထိခိုက်ပျက်စီးခဲ့ပြီးနေရက်ဆုံးခွာရတဲ့စစ်ဘေးဒုက္ခသည်2000နီးပါးအထိရှိလာတယ်လို့သိရပါဗျ။လက်ရှိအချိန်ထိ RFA ကစုံစမ်းသိရှိရသလောက်2019နှစ်စံကလေးကရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရသာအနည်းဆုံး10ရောက် AA ကတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့ရဲတပ်ဖွဲ့ဝင်22ရောက်အစိုးရသတင်းပေးဆိုပြီး AA ကတက်ဖြတ်တဲ့အတွက်တေဆုံးသူ9ရောက်တိုက်ပွဲအတွင်းပျောက်ဆုံးနေတဲ့ရွာသား9ရောက်ခန့်အထိရှိတယ်လို့သိရပါတယ်။တက်မတော်ဘက်ကတက်သားကြာဆုံးမှုအရေအတွက်ကိုတော့ RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးရှင်။